ရက်ကွက်ထဲကအိန္ဒိအင်ကိုလူစိုးတခိုးတွေတက်ပြီးတော့ဓမြဝင်တိုက်နေပါတယ်ဓမြမျိုးဓမြဆိုပြီးတော့ဝိုင်းអော်တဲ့အိန္ဒိကလည်းអော်နေကြပါပြီပြန်ပေးဆွဲထားတဲ့ဓမြတွေကိုအိန်ရှင်ကိုလှုပ်ပေးဖို့အနီးနားအိန္ဒိကဝိုင်းပြောနေကြပေမဲ့ဓမြတွေဟာလှုပ်မပေးပါဘူးငါတို့ကိုပြန်မချနဲ့တဲ့ပြန်မချရင်အိန္ရှင်ကိုလှုပ်ပေးမှလားဆိုတော့လည်းမဟုတ်ပြန်ပါဘူးငွေတော့ရအောင်ယူခြင်းပါသေးတယ်တဲ့ဒီလိုနဲ့အားလုံးဝိုင်းဝန်းပိတ်ဆို့ထားတဲ့အချိန်မှာပဲဘေးအိမ်ကလူတယောက်အဲ့ဒီအိမ်ရဲ့နောက်ဖေးပေါက်ကနေတိတ်တိတ်လေးဝင်သွားပြီးတော့အိမ်ရှိကပြန်ထွက်လာပါတော့တယ်ပြီးတော့ဝိုင်းထတဲ့သူတွေကိုပြောတာကငါအိမ်ရှင်နဲ့တွေ့ပြီးသွားပြီးအိမ်ရှင်ကပြောတယ်တဲ့ဓမြတွေကိုပြန်ချတာမကြိုက်ပါဘူးတဲ့အခုလို့ဓမြတိုက်ခံရတာကိုကအိမ်ရှင်ကပြောနေပါတယ်တဲ့သူဘသူလဲဆိုတော့ခုနကဓမြတွေရဲ့တငယ်ချင်းရက်ွက်แท้ကပလင်းတူဘူးဆိုတယောက်ပါသူကလည်းသူ့အိမ်ကခြင်ဘက်ဖြစ်နေလို့နှင်းထုတ်ထားတာတော့တငယ်ချင်းကိုဝင်ကူမဲ့ဟဲ့ဆိုပြီးတော့ဝင်ပါပေးတာတဲ့ဒီလိုပဲဆန္ဒပြပွဲတွေနှိမ်နှင်းလိုက်ရင်ပြီးသွားမှာဆိုပြီးတော့အလွယ်ရမယ်ထင်ခဲ့တဲ့စစ်ကောင်စီဟာလက်နက်ကင်ခုခံမှုတွေနဲ့တွေ့တူမီလောင်မြန်အလွယ်လေးတိုက်လိုက်ရင်ရပါပါဆိုပြန်တော့လဲမောင်းပြန်ဒီအမြောက်တွေနဲ့တွေ့တက်လုံးကျွတ်ပြုတ်တဲ့တက်ကပြုတ်ငါမသိငါစက်ခန်းမကြစေရဆိုပြီးတော့ဆိုင်းဖုတ်တင်ထားလဲနောက်ကြတဲ့ခြေတော့တက်စာဖောက်ဆိုပြေးတဲ့သူကပြေးတပြေးပြေးနဲ့စက္ကန်းနေနေမြေတွေလက်လွတ်လာနေရသလိုမြန်မာနိုင်ငံရဲ့အရှိအနောက်တောင်မြောက်ပတ်ပတ်လည်စစ်မျက်နှာဖွင့်ရင်းမီးဝိုင်းခံနေရပါပြီ။ငါတို့ကိုပြန်ချတဲ့သူတွေကိုတိုက်ဆန်းတိုက်ဆန်းဆိုလက်နက်တွေအပုံလိုက်ပေးလိုက်ပေမဲ့လည်းတကယ်လက်နက်ရသွားတဲ့သူတွေကတော်လန်ရေးသမားတွေပါ။ပြည်သူတွေကိုနှိတ်ကုတ်ဖို့လက်နက်ဝယ်ဖို့ငွေရရရချောင်းတွေလည်းပိတ်ရှိထားတဲ့ငွေတွေလည်းအသိန်းခံရမဆိုးပါနဲ့ကောင်လေးရအမေစုကိုပြန်လွတ်ပါလို့ပြောတဲ့အာဆီယံစကားလဲနားမထောင်နားမထောင်တော့ဟိုကလူရမသွင်းကုလမှာလဲနေရမရအာဆီယံမှာလဲခုံပြောက်နိုင်ငံတကာမီဒီယာတွေမှာလဲကောင်းကွက်တကွက်မှာအပြောမခံရတဲ့အပြင်ပြည်တွင်းမှာလဲဘယ်ပြေးလို့ပြေးရမှန်းမသိတော့တဲ့အပလော်ဘီစစ်ဘေးရှောင်တို့ရဲ့ခိုးလုံရနေပြည်တော်နဲ့မြို့ကြီးတွေကလွဲပြီးတော့အခြေအနေမလှတော့ပါဘူးအဲ့ဒီလိုအချိန်မှာပဲမေမေကပြောတယ်အင်းနဲ့ဆိုပြီးတော့စစ်ကောင်စီဘက်ကလော်ဘီတယောက်ထွက်ပေါ်လာပါတော့တယ်အဲ့ဒီလူကအိန်းနီနာချင်းထိုင်းနိုင်ငံကနိုင်ငံခြားရေးဝန်ကြီးပါထိုင်းနိုင်ငံဆိုတာကအိန်းနီနာချင်းဝင်ရိုးတန်းသုံးနိုင်ငံထဲကတနိုင်ငံပါအိန်းနီနာချင်းဝင်ရိုးတန်းသုံးနိုင်ငံဆိုတာကမြန်မာရဲ့ထိုင်းရဲ့ကမ္ဘောဒီးယားရဲ့သုံးနိုင်ငံကိုပြောတာပါအကုန်လုံးအာဏာသိမ်းထားတဲ့နိုင်ငံတွေကြီးပါအဲ့ဒီနိုင်ငံတွေကအစိုးရတွေဟာလူထုဆိုတာအုပ်ချုပ်ခံလူရန်စားပဲဖြစ်ရမယ်မင်းတို့ထမင်းဝနေရင်ပြီးပြီမဟုတ်လားဆိုပြီးတော့တစ်ချိန်လုံးအာဏာသိမ်းနေကြတဲ့နိုင်ငံတွေဖြစ်ကြပါတယ်အဲ့ဒီမှာလူထုထောက်ခံလို့ရွေးကောက်ပွဲနိုင်မြန်ရင်လဲသူတို့လူမဟုတ်ရင်အစိုးရလုပ်လို့မရပါဘူးငါတို့ရှုံးရင်အာဏာသိမ်းမယ်ဆိုတဲ့စနစ်ကိုစွဲကင်ထားကြတဲ့နိုင်ငံတွေပါမြန်မာပြည်ကတကြော့ပြန်အာဏာသိမ်းမှုကအဲ့ဒီသုံးနိုင်ငံထဲမှာဝါအမှုဆုံးလို့ပြောရမှာပါဒါကြောင့်လဲကြံတဲ့နှစ်နိုင်ငံကညီလေးရေးဆိုပြီးတော့အားလုံးဝိုင်းခေါ်တွဲပေးနေတာဖြစ်ပါတယ်ဟွန်ဆန်တို့ကလည်းမင်းရွေးကောက်ပွဲသာဖြစ်အောင်လို့ကြံတာတရားဝင်အောင်ငါပြောပေးမယ်ဆိုလဲဟွန်ဆန်သာအာဆီယံဥက္ကဋ္ဌကတူလေးချပြီးဆင်းသွားတယ်ဘာမှဖြစ်မလာပါဘူးဒီကနဘေကိုဒီလိုနဲ့ဟွန်ဆန်လုံမီရတော့မွေးစားအဖေကြီးလက်ထဲကိုရောက်လာတာပါပဲဒီတော့ထိုင်းနိုင်ငံသားယဝင်ကြီးကတော့သူတို့ဘက်ကလိုက်ပြောနေပြီဆိုပြီးတော့အထင်မကြီးလိုက်ပါနဲ့မကြခင်ရက်ပိုင်းအတွင်ပြုတ်တော့မယ်အိမ်ဆောင်အစိုးရကဝင်ကြီးပါမပြုတ်ခင်လေးဥသုံးငိန်ချပြီးတော့အကူအညီတောင်းခံထားလို့ဝင်ပြောပေးရတာပါတဲ့သူကလော်ဘီအလုပ်အပြင်မြန်မာနိုင်ငံရဲ့နိုင်ငံသားယဝင်ကြီးအလုပ်ပါဝင်လုပ်ပေးနေရပါသေးတယ်ပြောရရင်တော့ထိုင်းမြန်မာနှစ်နိုင်ငံနိုင်ငံသားယဝင်ကြီးအဖြစ်တော်ဝင်ယူထားရတာပါမြန်မာတက်လို့မရတဲ့ပွဲတွေမှာဝင်ပြောပေးနေရသလိုဟိုနိုင်ငံကလူကြီးတွေနဲ့တွေ့ပြီးတော့မြန်မာအရေးဆွေးနွေးပွဲလုပ်ဒီနိုင်ငံကလူကြီးတွေနဲ့တွေ့ပြီးတော့မြန်မာအရေးဆွေးနွေးပွဲလုပ်ပေးနေရတဲ့သူပါဒီလိုနဲ့အဲ့ဒီနိုင်ငံသားရေးဝင်ကြီးဟာအခြားနိုင်ငံကလူတွေကိုပြောပါတော့တယ်မေမေကပြောတယ်တဲ့ PDF တွေမကောင်းဘူးတဲ့ဒါနဲ့ तू ပြောတယ်မေမေမှာအင်တာနက်လည်းမသုံးရအခြားလူတွေနဲ့လည်းမတွေ့ရပြင်ပကဘာအကြောင်းဆိုတာလဲဘာမှန်းမသိသူတို့သွားတွေ့တာတော့အတွေ့မခံတာဘလို့လို့ PDF တွေမကောင်းဘူးဆိုတာပြောရသရုံးဆိုတော့ PDF တွေမကောင်းကြောင်းအဲ့ဒီဝင်ကြီးကသူပြောလိုက်တာပါတဲ့ဟုတ်ပါပြီဟုတ်ပါပြီ PDF တွေမကောင်းကြောင်းအခြားနိုင်ငံကခမရကကျွန်တော်တို့ထက်ဘလို့သိရတာတုံးဆိုတော့သူ့တငယ်ချင်းပြောပြလို့သိတာတဲ့ဘယ်တငယ်ချင်းကပြောတာတုံးဆိုမေးတော့စစ်ကောင်စီကတငယ်ချင်းလေးတဲ့ ဒါနဲ့ခမရအဲ့လိုပြောပြလိုက်တော့အဲ့ဒီမေမေကဟဲအဲ့လိုကြီးလားအဲ့လောက်တော့မကောင်းတာလားရှင်ပြောမှသိရတော့တယ်ဒါဆိုရင် PDF တွေမကောင်းဘူးလို့သူကပြောတာလားဆိုတော့အင်းနဲ့ထပ်ပြီးတော့ပြောပါသေးတယ်မေမေကပြောတယ်တဲ့တွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုလက်ခံတယ်တဲ့ခမရပြောတဲ့အတိုင်းသူကတွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုလက်ခံတယ်ဆိုရင်အစောကြီးတဲ့ကစစ်ကောင်စီကလူတွေလာတွေ့ရင်ဘာလို့အတွေ့မခံတာတုံးမေးတော့အင်းနဲ့ချင်းတွေကထိုင်းနိုင်ငံဂျာယူဝင်းကြီးတွေမဟုတ်ပါဘူးတရုတ်တံပရရှီကျင်းဖင်နဲ့ပူတင်တို့နှစ်ယောက်ပေါင်းပြီးတော့မေမေကပြောတယ်ဆိုတံပြိုင်ဝင်ပြောလဲမရတော့ပါဘူးအင်းဖြစ်သည်ဖြစ်စေအင်းမဖြစ်သည်ဖြစ်စေသွေးကြွေးမှာဆွေးနွေးစရာမရှိဆိုတဲ့အတိုင်းပဲအချင်းတွေကတော့အမေဝင်ဆွဲတော့မရတော့ပါဘူးမရတော့ပါဘူးဗျာ